ကြည်တော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖျားယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်တော်တင်းလာဇန်17ရက်2023ခုနှစ်စတင်ပါလ25ရက်တနင်္လာနေ့ညဓမ္မဒါနကုသိုလ်ရှင်များဖျားသောကွယ်လွန်သူဖခင်ဦးအောင်တန်အားယေစုကြီးဒေါက်တာဆက်ဆန်းဦးဝင်းအောင်မိသားစုကိုဇော်မင်းထွေမတ်တင်တင်မိသားစုဦးဇော်နိုင်ဝင်းဒေါက်ခင်ရွှေမြင့်မိသားစုနဖတ်မိဘများကိုယေရှုမှုထား၍ဒေါက်တာထွန်းနိုင်ဦးပမောက္ခဒေါက်တာဤတန်မိသားစုကွယ်လွန်သူမိခင်ကြီးဒေါက်တာတန်တန်းခိုင်အားယေရှု၍ဥတ္တထူအောင်ဒေါက်တာခင်ရူပါဆိုးမိသားစုကွယ်လွန်သွားကြသောနဖတ်ဘိုးဘွားရွှေမျိုးများနှင့်ခင်ပွန်ဦးအောင်မြင့်သုံးနှစ်ပြည့်အားယေရှု၍ဒေါက်ခင်စန်းလင်းမိသားစုဂျပန်ရောက်လူငယ်များစုပေါင်းတရားလူဒေါ်လွင်မိုးမိုးယူဒေါ်ဝေမြင့်ဒေါ်စန္ဒာဝင်းတရားလူဖခင်ကြီးဦးလှသိန်းအားယေရှု၏မိခင်ကြီးဒေါ်မြင့်ကြီးအားအမှုထားလျက်ဒေါ်ခိုင်ခိုင်54နှစ်ပြည့်တရားလူဦးအောင်ဝင်းဒေါ်စုစုစံမိသားစုမှဦးစဉ်ဦးရီဝရနှင့်မဝင်းရန်ပိုင်မှုတို့၏မွေးနေ့လူဦးညွန့်တင်ဒေါ်ခင်သိန်းအာသမီတစုကျေးဇူးရှင်ဘိုးဘွားများဘိုးဘွားမိဘများယေရှု၏မမှုရတထားမိသားစုကိုကျော်စင်လက်မနုနုမေမိသားစုမွေးနေ့ရှင်မိခင်ကြီးဒေါ်ခင်ကြီးအသက်69နှစ်ပြည့်မွေးနေ့ဝဲလွန်သူဖခင်ကြီးဥကျင်ဟွမိခင်ဒေါခင်တို့အာယေစု၏ဥတင်အောင်ဝင်ဒေါ်ဝါရွှေမိသားစုဖခင်ဥတာထွန်းမိခင်ဒေါခင်လေးမြေအတော်ဒေါခင်တို့အာယေစု၏နှစ်ဖက်သောမိဘများယေစုမှုထားလျက်ဥထင်ကျော်ဒေါ်ချိုဝါမိသားစုဖခင်ဥစောခင်နှင့်ဝဲလွန်သူမိခင်ကြီးဒေါ်လှအေးကြီးအာယေစုမှုထား၍မဆုလိုက်မိုး၏မွေးနေ့အလူဝဲလွန်သူဒေါခင်မကြီးအာယေစု၏ဥမောင်တွေမိသားစုမှာဥမောင်တွေ89နှစ်ပြည့်မွေးနေ့အလူကွယ်လွန်သူနှစ်ဖက်မိဘများယေရှု၍ဥစောလင်းချစ်ဒေါ်ဆန်းဆန်းနယ်မိသားစုမလွင်လွင်ထွန်း24နှစ်ပြည့်မွေးနေ့အလူမအေးတီတာတရားလူဥတင်ဝင်းဒေါ်အောင်စုတ်ခုံခဒေါ်နီမိသားစုမယန္နာထွန်းတရားလူအဖိုးအဖွားနဲ့မိခင်ဖခင်တို့အားယေရှုအမှုထား၍အစိုးတော်ပူပူနဲ့ခုနှစ်သားသမီးတို့မှာစုပေါင်းစင်ကျမပြလို့အတော့online ဓမ္မတပင်နဲ့ဆက်လင်း၍ကျေးတော်ရှင်ပမခကျောင်းဆရာတော်ဖျားကြီးမှာတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားတွေတော်ခြေတော်သောဥခ၍ယုံသေးစွာရှောက်ထားအပ်ပါသည်ဗျာ
အဒနာတော်နှစ်2569နှစ်ကောဇာတက္ကရေ1385ခုနှစ်တော်တယ်လားဆောင်7ရက်2023ခုနှစ်စတေမလာ25ရက်တနင်္လာနေ့ည9:00မှာဟောကြားအပ်တော်ကာယတုပတနာကမ္မထံတရားရှုပွားခြင်းအကြောင်းကာယတုပတနာဆိုတာကာယဒုပတနာကမ္မဋ္ဌာန်းနဲ့ကာယကရတတိကမ္မဋ္ဌာန်းဒီနှစ်ခုကတူတူပဲဖြစ်တယ်ပေါ့တတိပဋ္ဌာန်းမှာတော့ကာယဒုပတနာတတိပဋ္ဌာန်းလို့ဒီလိုဟောတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အတိပဲကိုချုပ်ငုံမိအောင်ရှင်းပြမယ်ပေါ့တတိကိုအဓိကထားပြီးတော့ပြောတာဖြစ်လို့တတိပဋ္ဌာန်းတတိယဒီကထာဘီဟောလို့တတိပဋ္ဌာန်းတတိပဋ္ဌာနာတတိဥပဋ္ဌာနာသို့မဟုတ်တတိပဋ္ဌာနာတတိစရတတိပဋ္ဌာနာစရကာယဝေရဏစေတဓမ္မဆိုတဲ့အာယုဘောမှာခိုင်မစပါတိရှိနေတဲ့တတိလို့ဆိုတယ်အဲ့တော့ဆိုလိုတာကတတိပဋ္ဌာန်းဆိုတာတတိကိုပြောတာပဲ။နှစ်ပုတ်လုံးဟာတတိကတစ်ခုပဋ္ဌာန်းကပဋ္ဌာနာတစ်ခုတည်းလို့မဟုတ်ဘူး။ဩ။ကာယစိတ်တဝေရဏကာယဝေရဏစိတ်တဓမ္မလို့ဆိုရဲအယုလေးရပေါ်မှာ။ဆွေမြေစွာအချင်းဆိုင်ထားတဲ့တတိလို့ဆိုလို့ရပေါ့။အဲ့တော့ကာယနုပတနာကြတော့အနုပတနာဆိုတာကြတော့တတိမဟုတ်ဘူး ပညာကိုပြောတာလူပတနာဆိုတာရှုမြင်ခြင်းစဉ်းဉဏ်သုံးသပ်ခြင်းအမှုဆိုတာအကျဉ်းကြီးထထလို့အဓိပ္ပာယ်ရတယ်နောက်တစ်ခုကသင်လျော်တဲ့နိလန်နဲ့ပတနာခြင်းမြင်ခြင်းကာယကိုမင်္ဂနဲ့နိလန်နဲ့ရှုမြင်တယ်ကာယလူပတနာကာယနဲ့ပတ်သက်ပြီးတော့မင်္ဂန်စွာရှုမြင်သုံးသပ်တာအဲ့ဒါကတော့ပညာဩကာယဥပဒနာဆိုတာပညာဒါပြင်ပညာကိုဘာလို့တတိပဋ္ဌာန်လို့ပြောတာတော့လို့နောက်ကတတိပဋ္ဌာန်နဲ့တွေ့တဲ့အခါကျတော့ကာယကိုရှုမြင်သုံးသပ်တဲ့ပညာဖြစ်ဖို့အတွက်တတိကရှေ့ဆောင်ပေးရတာဖြစ်တယ်အဲ့တော့ပညာကအကျိုးဒီကအကြောင်းပေါ့နော်တတိကအကြောင်းအဲ့တော့တတိကိုပြောတဲ့အခါမှာအကျိုးဖြစ်တဲ့ပညာရဲ့နာမည်ဖြစ်တဲ့ကာယတုပတ္တနာကိုတတိပဋ္ဌာန်လို့ပြောလိုက်တာဖြစ်တယ်။အမှားတော့တတိမပါရင်ကာယကိုရှုမြင်တဲ့ဉာဏ်မဖြစ်ဘူး။တတိပါမှဖြစ်တယ်။ဒီနေရာမှာတတိကိုဥဒေပြောတာဟာကြောင့်တရားကိုဥဒေပြောတာ။ဒါပဲလို့နာမည်ကအကျိုးတရားရဲ့နာမည်ဖြစ်နေတယ်။အကျိုးတရားရဲ့နာမည်အနုပတနာဆိုတာပညာပညာဆိုတာတတိကယူပေလို့ဖြစ်လာတဲ့အကျိုးတရားအကြောင်းနဲ့အကျိုးခွင့်လို့ရှင်အဲ့လိုခွင့်ပါမာရီလည်းပြောတယ်လေတမင်းချက်တယ်ဆိုတာတမင်းဆိုတာအကျိုးပဲဘာလို့လို့ဆိုချက်ပြီးသားကိုတမင်းခေါ်တာတမင်းချက်တယ်ဆန်းချက်တယ်လို့မပြောဘဲနဲ့တမင်းကိုချက်တယ်သမင်းဆိုတာအကျိုးရဲ့အမည်နာမအကျိုးရဲ့အမည်နာမကိုအကြောင်းပေါ်တင်တာပြောလိုက်တာသမင်းချက်တယ်လို့ပြောရင်သမင်းကိုပြန်ချက်တာမဟုတ်ဘူးဆန်ကိုချက်တာအဲ့လိုနားလေနော်အဲ့ဒါမျိုးအကြောင်းနဲ့အကျိုးနှစ်ခုကပ်ပြီးတော့အကျိုးရဲ့နာမည်နဲ့အကြောင်းကိုပြောရင်ပြောတယ်အကြောင်းရဲ့နာမည်နဲ့အကျိုးကိုပြောရင်ပြောတယ်ဒါကြောင့်မို့ကာယဥပတနာဆိုတာကာယဥပတနာလို့ပုံဖြတ်ကာယဆိုတာရုပ်ခန္ဓာကိုလည်းပတ်သက်လာရုပ်အစုလူတွေရဲ့ရုပ်ခန္ဓာကိုယ်ကြီးတစ်ခုလုံးကြည့်လိုက်ကာယအဲ့ဒီကာယတဲ့ကနေပြီးတော့အကုန်လုံးကိုတပြိုင်တည်းရှုလို့မရဘူးဒါကြောင့်မို့တတိပဋ္ဌာန်တရားတော့ကျတော့ဘယ်လိုသုံးလို့ဆိုရင်ကာယိကာယိကာယနုပတိဝိဟရတိကာယဆိုတဲ့အာယုတ်ဒီအများစွာရှိတဲ့ထဲမဲ့တသိတသိတာကာယကိုရှုတယ်လို့ဒီလိုအဓိပ္ပာယ်ရတယ်။နော်အာယုကတော့ကာယအာယုကုခဏကိုနဲ့ပတ်သက်တဲ့အာယုတစ်ခုရှိရမယ်အဲ့ဒီအာယုတဲ့ကရှုလို့ရတဲ့ဟာတစ်ခုကိုရှုတယ်အဲ့လိုဆိုလို့လည်းပေါ့ကာယေဆိုတာအပေါင်းဖြစ်တဲ့ကာယတဲ့ကကာယတုပတိကာယတစ်ခုကိုရှုတယ်ဥမမေကာယရိများစွာတဲ့ကတရားအထုတ်တဲ့အခါမှာထွက်လေဝင်လေဆိုရလဲကာယနဲ့စပ်ဖြစ်အာရလိုပဲခေါ်တယ်နော်ခန္ဓာကိုယ်ပြီးပြီးတော့ဖြစ်နေတာဖြစ်တော့ကြောင့်ထွက်လေဝင်လေရတဲ့ကာယပဲထွက်လေဝင်လေမတ္တာဟုတ်လဲကာယတုပတိတို့ခေါ်တော့ထွက်လေဝင်လေဆိုတာအစိတ်ပိုင်းတစ်ခုပဲဖြစ်တယ်တကုတ်လုံးကိုပြောတာမဟုတ်ဘူးဒါကြောင့်မို့အစိတ်ပိုင်းတစ်ခုကိုရှုတာဟုတ်ကာယတုပတိတို့ကာယတုပတနာတို့ဟုတ်ဒါကြောင့်မို့မာတတိဝိဒနာတော့ကြတော့ကာယိကာယဆိုတဲ့အာယုမှာအပေါင်းဖြစ်တဲ့ကာယဆိုတဲ့အာယုနဲ့မှာကာယနုပတိကာယနဲ့ပတ္တကိုတစ်ခုရှုတယ်သူတို့ဆိုလို့လည်းပေါ့နော်ကာယနဲ့ပတ္တကိုရှုတယ်ရှုတယ်ဆိုတာရှုတယ်မြင်တယ်ဆိုတာပညာရှုလို့မြင်လို့ရအောင်က กายะสุเรอายุงูตะดิกะอยู่ไปได้ตะดิกะอยู่ไปมาปัญญาก็ชุบได้เนาะตะดิกะอยู่ไปได้มั้ยอยู่ไปได้อายุงูปัญญาก็ชุบได้แต่ยังหมดนาหิตะดิวิริตะอนุปัตตนานามอัตถิตติมาปาเวเนี่ยชุบมาชินสอมาဖြစ်နိုင်ဘူးตติอ่ะอายุอยู่ไปได้มั้ยอยู่ไปได้ก็มาปัญญาก็ชุบเองตะสงทุกข์ก็ฉิจินเนี่ยสิงเล็กก็อยู่ไปได้แม่สีก็ไม่อยู่နိုင်ဘူးเล็กก็อยู่ไปได้อยู่ไปได้ก็แม่สีก็ฉิได้เนาะหุบะนี่ပဲแห่ไปอ่ะแม่แต่แท้มาไก่ပြီးတော့ဟိုဘက်ဒီဘက်လက်လက်ကလှုပ်ပေးရတယ်အဲ့ဒီလက်ကလှုပ်ပေးမှမျက်စိအကြည့်လို့ရတယ်အဲ့ဒါတို့ပဲတတိကအာယုကိုယူပေးတာယူပေးတဲ့တတိကိုပြောချင်တာကိုတတိမပါဘဲနဲ့ပညာမဖြစ်သည့်အတွက်ကြောင့်အဲ့ဒီယူပေးတဲ့တတိကိုပဲကာယ ानु ပัตနာလို့ခေါ်လိုက်ပြန်အဲ့ ानु ပัตနာတတိတော်တော်တခုတည်းလှုပ်တာမဟုတ်ဘူးတတိနဲ့ပညာပူပေါင်းပြီးတော့ဆောင်ရွက်ခြင်းဖြစ်တယ်အယံခသိဟာတခုတည်းလှုပ်ကြတာဟိုအလုံးကပူပေါင်းဆောင်ရွက်နေတာတတိဆိုတဲ့နေရာမှာလည်းပဲတတိတခုတည်းမဟုတ်ဘူးတတိကအာယုကိုယူပေးဖို့ရာအတွက်ဝိရိယဆိုတဲ့အာယုစုဆိုင်တွန်းအားပေးမှုပါရတယ်ဝိရိယကပါတယ်ဝိရိယကပါတဲ့အတွက်ကြောင့်တတိယအာယုံကိုတွေ့ဆုံပေးတယ်။တမာတိကအဲ့ဒီတွေ့ဆုံထားတဲ့အာယုံပေါ်မှာတည်ငြိမ်အောင်လုပ်ပေးတယ်။ဝိရိယရဲ့တတိရဲ့တမာတိရဲ့ဒီသုံးခုကတမာတိကရုတခါတခါတမာတိလို့ပဲခေါ်လိုက်တာဒီသုံးခုပေါင်းခေါ်တာ။နော်တမာတိကရုတမာတိခန္ဓာတမာတိအစုလို့ပြောတယ်အဲ့တော့တခုပြောလိုက်ရင်ကျန်တာလည်းပါသွားတယ်။ဒါတရားအထုပ်ကိုအထုပ်နည်းကိုပြောတာ။နော်အဲ့တော့ကာယ ानु ပတနာဆိုတာပါလေ။လူတွေရဲ့ရုပ်ခန္ဓာကိုများစွာရှုတဲ့ထဲကရှိတဲ့ထဲကကာယတခုခုကိုရှုတဲ့ဉာဏ်ကိုကာယ ानु ပတနာလို့ခေါ်တယ်။ရှုဉာဏ်ကရှုလို့ရအောင်တတိကနေပြီးတော့ရှုဆောင်ပေးရတယ်အဲ့ဒါကြောင့်မို့ကာယ ानु ပတနာဆိုတာတတိနဲ့ပညာပေါင်းစပ်ပြီးတော့လုပ်တဲ့အလုပ်တစ်ခုပဲဒါအဓိကနှစ်ချက်ကိုပြောတာဝိရိယလည်းပါမယ်သမာဓိလည်းပါမယ်ဟုတ်ပြီကဲကာယ ानु ပတနာကမ္မထံဘယ်လိုအထုံးလဲယသဗျာကမတတိပ္ပဏသုံးပါ14မျိုးခွဲပြားတယ်ကာယနဲ့ပတ်သက်ပြီးတော့14မျိုးခွဲပြားတယ်กายสระบาริเนี่ยเอ้อกูจิ้งจกมาเมซะรุษิเนาะนัมเบอร์1ก็ถั่วลิวินดิถั่วลิวินเนี่ยบารองสุวายโยกายะเววายโยสระบารองพุทธะบายุเอ้อละกายะตะคูเวกายะเดะก็อสิบไปตะคูเวลูกเรหะนิสิณ24ไดอัตชูပြီးတော့နေကြတယ်เอริอัตชูသိနေတဲ့ชูထုတ်နေတဲ့လေကိုအာယုပြုတ်ပြီးတော့ရှုမှတ်နေလို့ရှိရင်လည်းကာယ ानु ပတနာလို့ခေါ်တယ်။ဆိုတော့အာနာပါနကမ္မဋ္ဌာန်းအထုတ်နေတာကာယ ानु ပတနာပဲ။ခေါ်လို့ရတယ်။ကိုယ်နဲ့ပတ်သက်ပြီးတော့အထုတ်တာ။ကိုယ်ကာယနဲ့ပတ်သက်နေတာထွက်လေဝင်လေကိုမှတ်တာ။နော်ထွက်လေဝင်လေကိုမှတ်တာ။အဲ့ဒါကတစ်ခု။နောက်တစ်ခုကတော့သွားတယ်ရက်တယ်ထိုင်တယ်လည်းရောင်းနေ။သွားနေရကရလိုက်တယ်။ရနေရကထိုင်လိုက်တယ်။ထိုင်နေရကလျှောက်လိုက်တယ်။ခန္ဓာကိုယ်ရဲ့ဣရိယာပုတ်။သွားနေတဲ့ပုံစံကတစ်ခု၊ရနေတဲ့ပုံစံကတစ်ခု၊ထိုင်နေတဲ့ပုံစံကတစ်ခု၊လျှောက်တဲ့ပုံစံတစ်ခု။ခန္ဓာကိုယ်ရဲ့အပြောင်းအလဲ၄မျိုး။အဲ့ဒါဣရိယာပုတ်လေးပါ။အဲ့ဒါလည်းပဲကာယရဲ့အစိပ်ပိုင်းလေးတွေပဲ။နော်ကာယရဲ့အစိပ်ပိုင်းလေးတွေအဲ့ဒါနဲ့ပတ်သက်ပြီးတော့အမှန်သိအောင်ရှုတာကိုလည်းကာယ ानु ပတနာလို့ခေါ်တယ် နောက်တစ်ခုကတော့အသေးစိတ်တွေကိုနကတော်ရရတဲ့ထိုင်နေလျောင်းနေဆိုတာကအကြီးစားတွေကိုပြောတာနော်အကြီးစားတွေဒီကြားထဲမှာအသေးအဖွဲလှုပ်ရှားမှုတွေရှိသေးတယ်ကတကောပါအသေးအဖွဲလှုပ်ရှားမှုတွေဥမာပဲရှင်းနေတဲ့အခါမှာရှစ်တူရလည်းရှိတယ်နောက်ဆုံးတာလည်းရှိတယ်ထိုင်နေတာကရှစ်တူရလည်းရှိတယ်နောက်ဆုံးတာလည်းရှိတယ်ဟုတ်အဲ့ဒီရှစ်တူနောက်ဆုံးအသေးစားလေးတွေလှုပ်တာအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲရှုမှတ်ပွားများမယ်ဆိုရင်ဒါကာယတပ္ပတနာပဲဟုတ်တော့အဲ့ဒါမရှိဘူးဆိုရင်မရှိဘူးမျက်စိကိုသုံးချပြီးတော့ရှစ်တဲ့တဲ့ကြည့်တာတခုပြေဦးနဲ့စောင်းကြည့်တာတခုဒီမှာမော့ကြည့်တာတို့အောက်ငုံကြည့်တာတို့ပပအောင်ဒီနှစ်ခုပဲအဓိကဟိုဟာတွေကဣန္ဒြေရတဲ့ဟာတွေပုံတည်တဲ့အကြောင်းကပ္ပထအထုတွေအတွက်လို့အချက်နှစ်ခုပဲပြောတယ်ရှစ်တဲ့တဲ့ကြည့်တာရဲ့နော်စောင်းကြည့်တာရဲ့အဲ့ဒီနှစ်ခုပြေဦးကြည့်တာလေအဲ့ဒီနှစ်ခုနဲ့ပတ်သက်ပြီးတော့တတိရှိနေတာပညာရှိနေတာအဲ့ဒါလည်းပဲကာအနုပတနာလို့ပဲခေါ်တယ်။ဒါပေမဲ့တတိသမစေညာအတိညာနဲ့ဘာပဲလုံးလုံးဘာပဲလုံးလုံးတတိနဲ့လုံးတယ်လို့ဆိုတဲ့အဓိပ္ပာယ်ကိုပြောတာ။နောက်တစ်ခါအသေးဖွဲ့တွေကပါလို့ညောင်လို့လက်ဆန္ဒပဲဖြစ်စီတခုယူခြင်းလို့လက်ကိုဆန္ဒပဲဖြစ်စီညောင်လို့လက်ကွေးတာပဲဖြစ်စီတခုကိုလည်းယုတ်လိုက်တာပဲဖြစ်စီကွေးတာဆန္ဒခြေတော့ကွေးတာခြေတော့ဆန္ဒအဲ့ဒီကွေးခြင်းဆန္ဒနဲ့ပတ်သက်ပြီးတော့တတိနဲ့ပညာနဲ့ရှုမှတ်တာနဲ့ကာယ ानु ပတနာအဲ့ဒါလေနော်ကာယ ानु ပတနာလို့ခေါ်တယ်အဲ့တော့ဒါတွေကကိုယ်တဏ္ဍာမှာဖြစ်နေတာတွေကိုအာယုံဆိုင်ရမှာတတိထားရမယ်ဟာတွေကိုပြောတာတတိထားပြီးတော့နေရနောက်တစ်ခုကဘာလို့ဆိုရှင်အနေနဲ့ပတ်စပြီးတန်ဃာတိပတ္တစီဝရဌာရဏတန်ဃာတိဆိုတာနထသင်္ကန်းကြီးပတ္တကတပိတ်စီဝရဆိုတာဧကတိနဲ့သင်္မိုင်းဒါကယဟန်နေလူတွေကြတော့ဟုတ်စာခွဲရောက်ပကအဲ့လိုဆိုလူတွေကြတော့ကိုဝတ်တဲ့အဝတ်တဲ့အခါပကံခွဲရောက်ကြိုက်တဲ့အခါတတိနဲ့ရှိရမယ်။မလုံနေတယ်ဆိုတာတတိရှိဒါလည်းကာယ ानु ပတနာပဲနော်ဒါတော့ကာယ ानु ပတနာဟာကာယနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေအများကြီးကိုလုပ်လို့ရတယ်။နောက်တစ်ခုကလူတွေဟာပါဇတ်တဲ့ထဲတာဘယ်နှမျိုးရှိတော့ဆိုစာရတမျိုးတောက်တာတမျိုးတယထတမျိုးဝါရတမျိုးစာရဝါရတောက်တဲ့လည်းရတဲ့အဲ့ဒါတွေလည်းကာယနဲ့ပတ်သက်တဲ့အတွက်ကြောင့်တတိနဲ့တတိမလွတ်အောင်စဉ်ញင်သုံးသတ်တဲ့အတိညာဒါလည်းကာယ ानु ပတနာပဲနောက်တစ်ခုကအိနတက်တာအိနတက်တဲ့နောက်ဖေးသွားတဲ့တစ်ခုပေါ့နော်အခင်လေးအခင်ကြီးလို့ခေါ်ကြတဲ့ဟာသွားတယ်အဲ့ဒါလည်းပဲတတိနဲ့သံစဉ်ညာနဲ့ဒါလည်းကာယ ानु ပတနာပဲနောက်တစ်ခုကတော့ဣရိယာပုနဲ့ပတ်သက်တာလေးပဲသိဖွယ်သွားနေတာရှိတယ်သွားရတာရက်လိုက်တာရှိတယ်ရက်တာကထိုင်တာရှိတယ်လျောင်းဆက်တာရှိတယ်အိယာကနှိုးထတာရှိတယ်စကားပြောတာရှိတယ်စကားမပြောဘဲတိတ်တိတ်နေတာရှိတယ်ဟောကိုယ့်ရဲ့လှုပ်ရှားမှုအသေးဖွယ်လေးတွေအလုံးပေါင်းလိုက်တော့ခုနှစ်ချက်အဲ့ဒီခုနှစ်ဌာနနဲ့ပတ်သက်ပြီးတော့လည်းပဲတတိထားပြီးတော့နေတာဟာကာယ ानु ပတနာတတိပ္ပံမယ်။နော်။ဘယ်ဟာပဲဖြစ်ဖြစ်ကာယနဲ့ပတ်သက်တာတွေဘယ်ဟာကိုပဲကြည့်ကြည့်လို့ရတယ်ဆိုတော့ တတိထားနေရမယ်အသိပညာနဲ့ဆင်ញင်ရမယ်နောက်တစ်ခုကလူရဲ့ခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းนี่ကိုမြင်ရတဲ့ဟာရှိတယ်မမြင်ရတဲ့ဟာရှိတယ်ဆမေမွေးញင်းချစ်တဲ့လက်သက်သွားရေးလူတိုင်းလူတိုင်းမြင်လို့ရတယ်32ကုဋ္ဌာလူရဲ့ခန္ဓာကိုယ်မှာရှိတဲ့32ကုဋ္ဌာသမမျက်စိနဲ့မြင်လို့ရတာဆမေမွေးញင်းချစ်တဲ့လက်သက်သွားရေးသစ္စာပင်စကားလို့ခေါ်တယ်အဲ့ဒီမြင်ရတာကအစနောက်ဆုံးမှာကျင်ကြီးတို့ကျင်ငယ်တို့ပေါ့လေနတ်တွေအဲ့ဒါရအစနော်တိကျတလေးပြီးသွေးချွေးအစီကဲနော်ကျင်ကြီးကျင်ငယ်အစဟောစအတိအဲ့ဒါရမြင်ရတဲ့အတော့ဆိုတော့ကလူရဲ့ခန္ဓာကိုယ်ထဲမှာတွေ့နိုင်တဲ့အစိတ်ပိုင်းတွေအလုံးစွန့်ပစ်တဲ့အညစ်အကြေးတွေအစားပြီးတော့အဲ့ဓာတွေရဲ့သစဉ်ကျဲမှုတွေနဲ့ပြည့်နေဖို့ကိုဆင်ခြင်တာလည်းပဲကာယ ानु ပတနာကမ္မထာမေ။အဲ့ဒါကြောင့်မို့လို့ဒီမြမရာဆိုရင်နဲ့မှာအမတ်ကြီးတယောက်နဲ့ဆရာတော်တပါပြောတဲ့အခါရှိတယ်သူတို့ကတငယ်ချင်းထင်မှရဲ့အမတ်ကြီးကပြောတယ်အရှင်ဘုရားလည်းသူတို့လူကြောင့်လည်းဆိုရင်သူတို့အမတ်ဖြစ်နေမှာပေါ့အခုတော့ဘုန်းကြီးဝင်နေတော့အမတ်မဖြစ်ဘူးဆိုအဲ့ဒီဆရာတော်ရဲ့ပါပြန်ပြောတော့ဆိုမင်းရဲ့အမတ်စည်းတိမ်ကိုငါအိမ်သာတစ်ခါတက်ပွားတဲ့ကုသိုလ်နဲ့မလဲနိုင်ပါဘူးလို့ပြောနော်ဒါကအနုပဒနာကမ္မထာဆိုတာဒီအရာတွေမှာလုပ်လို့ရတယ်အိမ်သာတစ်ခါတက်တဲ့အချိန်ပွားတဲ့ကမ္မထာလူအပေချိန်မဖြစ်ဖြစ်နော်ကိုယ်တဘာဝကိုသိနေအောင်လုပ်တယ်အဲ့ဒါကအနုပဒနာပဲလို့ဆိုလို့ရတယ်အဲ့တော့နောက်တစ်ခုကပါတော့စေတကြည်လေးပါဥကြည်တာတကြည်လေးပါဆိုတာအကြံမြင့်ပြောရင်ကိုယ်ခန္ဓာကိုယ်ထဲမှာအတုံခဲတွေရှိတယ်ဒါတစ်ခုအရည်တွေရှိတယ်ဒါတစ်ခုအပုအပုတွေရှိတယ်ဒါတစ်ခုလေးရှိတယ်ဒါတစ်ခုပထဝီအဘောတေဇောဝါယောအဲ့ဒီတကြည်လေးပါကိုယ်ခန္ဓာကိုယ်တစ်ခုလုံးကိုစိုက်ကြည့်ပြီးတော့တကြည်လေးပါသာရှိတယ်ဓာတုမနတိကာရဓာတ်ကိုပဲဒီလေးမျိုးကိုပဲပြန်ပြန်အနံဆင်ញင်လိုက်တဲ့အခါမှာတတဝါဆိုတဲ့ပုံစံပျောက်သွားပြီးတော့ဓာတ်ကြည်လေးပါရဲ့အစုဝိညာသာဆိုတဲ့အတိတရားရလာအဲ့ဒါလည်းကာအနုပဒနာကမ္မထာမယ်နော်ကာအနုပဒနာကမ္မထာနောက်တစ်ခုကြတော့6ကနေစပြီးတော့14ခုထိအောင်အဲ့ဒါကြတော့လူသေးသွားလို့ရုပ်အလောင်းကနေပြီးတော့အယိုးစုဖြစ်သည်ထင်အောင်ကိုမျိုးရှိတယ်ကိုမျိုးခွဲပြထားတယ်ရှုလို့ရတာအဲ့ဒါတော့ထားလိုက်တော့ကိုခုနော်အလုံးပေါင်းလိုက်လို့ရှိရင်အပိုင်းကပြောမယ်ဆိုရင်6ပိုင်6ပိုင်မှာတိပဋိကကိုမျိုးနဲ့ဆိုရင်ကာယကို14မျိုးခွဲပြီးတော့မြတ်စွာဘုရားမတတိပဒနာသုံးပါဟောထားတယ်အဲ့ဒီ7မျိုးတည်းကဘေကာယကိုပဲချိချိရှုမှတ်ပွားများလို့ရှိရင်ကာအနုပဒနာကမ္မထာမယ်အဲ့တော့ကာအနုပဒနာကမ္မထာအထုတ်ခြင်းတိထက်တစ်ခုနဲ့အထုတ်နော်တစ်ခုနဲ့အထုတ်ထွက်လေဝင်လေနဲ့အထုတ်မလားဣရိယာပုနဲ့ရှုမလားခုနပြောတဲ့အသေးဖွဲလှုပ်ရှားမှုတွေ9မျိုးနဲ့ရှုမလားအဲ့တို့မှမဟုတ်ရင်ခန္ဓာကိုယ်ထဲမှာရှိတဲ့32ခုတတလို့ခေါ်တဲ့မစင်မကျဲရုပ်သွဲအာယုန်တွေနဲ့ရှုမလားသို့မဟုတ်တัจจိတွေပါနဲ့ရှုမလားသို့မဟုတ်သိဆုံးသွားလို့စွန့်ပြစ်လိုက်တဲ့ရုပ်အလောင်းကနေပြီးအယိုးစုထီအောင်ဖြစ်သွားတဲ့ ကျွန်တော်ပြမသတိပဋ္ဌာန်သုံးပါးကာယတစ်ဆယ်နဲ့၄မျိုးခွဲပြထားတယ်အဲ့ဒီကမ္မဋ္ဌာန်းနေအဓိကကြည့်လိုက်လို့ရှိရင်ဘာအတွက်လဲဘာအတွက်လဲလို့ဆိုလို့ရှိရင်လူတွေရဲ့တမက်မှုကပဲမှဖြစ်တာတော့ဆိုကိုယ်ကာယပေါ်မှာဖြစ်တယ်တော်တော်များများကိုယ်ကာယကိုယ်ကိုယ်ကိုယ်လည်းတမက်တယ်သူများကိုလည်းတမက်တယ် သူများရဲ့ကာယကိုလည်းတမက်တယ်တမက်တယ်ဆိုတာရိုးရိုးတမက်တာမဟုတ်တော့သူကလှပါတယ်လို့ထင်တဲ့အထင်တော့တက်တယ်လှတယ်လို့အထင်ရဲ့နောက်မှာတွေ့တာမှုလိုက်လာအဲ့ဒါဥပ္ပေစာရပဲကမ္မထာအထုတ်ခြင်းရွေချက်ကအဲ့ဒါပဲနော်ကမ္မထာဘာလို့အထုတ်ရတာတော့လို့ဆိုရင် ကိုယ်ရင်ထဲမှာဖြစ်နေတဲ့တဏ္ဍမှုတွေကိုရှင်းချဖို့ပဲတဏ္ဍမှုရှင်းချတာကတစ်ခုဒီသဘာဝတရားကိုသဘာဝတရားလို့မမြင်ပဲရုပ်ကိုရုပ်လို့မမြင်ပဲလို့တတ္တဝါလို့မြင်နေတာကိုရှင်းချဖို့တစ်ခုဆိုလိုတာကတဏ္ဍနဲ့ဒိဋ္ဌိအဲ့ဒီနှစ်ခုကိုဖယ်ရှားပြဖို့ ကမ္မထာတော့ဒါဘာလို့အထုတ်တာတော့အေးစစ်စစ်လေးအရသာခံရလို့လားမဟုတ်ဘူးနော်ကမ္မထာတိုင်လို့ရှိရင်ရသာရှိတယ်ဆိုပြီးတော့ထိုင်တာလားအဓိကကတော့ကိုယ့်ရင်ထဲမှာဖြစ်ပေါ်တတ်တယ်မာတဲ့အမြင်ဖြစ်တဲ့ဒိဋ္ဌိမာတဲ့အမြင်ကိုမာတဲ့အမြင်ဒိဋ္ဌိနဲ့တွေ့တတ်မှုတဏ္ဍာ တဏ္ဍနဲ့ဒိဋ္ဌိအဲ့ဒီနှစ်ခုကိုဖယ်ရှားဖို့ကမ္မထာတရားအထောက်တာအဲ့တော့တဏ္ဍနဲ့ဒိဋ္ဌိကဘယ်မှအခြေတည်တော့ဆိုလို့ရှိရင်လူတွေရဲ့ဖိစိကယ်ဘော်ဒီဆိုတဲ့ရုပ်ခန္ဓာတို့အခြေတည်နေနော်လောဘဟာဖြစ်ဆုံးကအဲ့ဒီမှာအဖြစ်တာပဲလူတွေဟာသူများကိုမတတ်မဲ့ဘူးဆိုတော့ကိုယ့်ကိုယ်ကိုယ်တော့သဘောကျတယ်ကိုယ့်ကိုယ်တတ်မဲ့နေတယ်
ကိုယ့်ကိုယ်တက်တာလေကိုယ့်ရုပ်ပေါ်ကိုယ်တက်တာလေတွေ့တာလို့လူတိုင်းလူတိုင်းဟာအယုတ်ဆိုးတဲ့လူကလည်းသူ့ကိုယ်သူအယုတ်ဆိုးတယ်လို့ဘယ်တော့မှမမြင်ဘူးလာတယ်လို့ပဲမြင်တော့နော်အသာမဲ့တဲ့ပုဂ္ဂိုလ်ကလည်းသူ့ကိုယ်သူအသာမဲ့တာကိုညှို့ချော်လို့ပြောတာပဲဘယ်တော့မှညှို့ပုတ်ကြည့်လို့မပြောဘူးညှို့ချော်တယ်အကောင်းပဲဖြူတဲ့လူကလည်းတိတိုင်းပဲပေါ့ပိတ်တဲ့လူကလည်းတိတိုင
ကိုခန္ဓာကိုတတ်မဲ့ရုံနဲ့မကဘူးသူများခန္ဓာကိုပါသွားတတ်မဲ့တယ်တတ်မဲ့မှုကနေချဲလာတယ်လောကကြီးတစ်ခုလုံးမှာအဲ့ဒီတွတ်တာမှုတွေတတ်မဲ့မှုတွေကနေချဲလာတယ်ဘယ်အနေအခြေဆိုင်တာတော့ဘယ်မှာအခြေဆိုင်တာတော့ဆိုရင်ကိုယ့်ရဲ့ physical body ဆိုတဲ့ဘာကာယပေါ်မှာနေချဲတာအဲ့ဒါကိုရှော့ချဖို့တပြတ်စပြာကာနုပဒနာကပ္ပံပေးတာကာယသတိကာယကတာသတိကြတော့အထည်တဲ့ပိုးချက်ပြန်တယ်အခုပြောတဲ့ဆက်လေးမျိုးအပြင်နောက်ထပ်ထပ်တိုးချက်ထားရှိသေးတယ်ကာယနဲ့ပတ်သက်တာလေကုန်ဆုံးတော့တွေ့တာမှုအားလုံးဖယ်ရှားပြန်အမြင်မှားနေတာအားလုံးဖယ်ရှားနောက်ဆုံးဖယ်ရှားတာတော့ငါလို့ထင်နေတဲ့အမြင်မှားမှုငါဟာလို့ထင်နေတဲ့တဏှာငါလို့ထင်နေတာရဲ့ငါဟာလို့ထင်နေတာရဲ့အဲ့ဒီနှစ်ခုဒိဋ္ဌိနဲ့တဏှာအဲ့ဒီနှစ်ခုကိုအစွဲဖြုတ်ဖို့အတွက်ကမ္မထာတရားအထုတ်တယ်လို့ဒီလိုမှတ်သားအောင်မှာဖြစ်တယ်နော်အဲ့တော့ဒီကာယ ानु ဘသနာကိုကာယ ानु ဘသနာကမ္မထာကိုတတိပဋ္ဌာန်လို့ခေါ်တယ်တတိဥစ္စာပေးပြီးတော့နာမည်ပေးတာသို့သောအနုပသနာဆိုတာတတိမဟုတ်ဘူးပညာအဲ့တော့ကမ္မထာအထုတ်ပြီးဆိုတဲ့အခါမှာပါရိရှိဖို့လိုတယ်ဥမာမဲ့ကာတစီဟာမောင်းလို့ရအောင်ပါရိရှိအောင်နော်မောင်းလို့ရအောင်ပါရိရှိအောင်ကာရဲ့အစိပ်ပိုင်းဖြစ်တဲ့အင်ဂျင်တို့ဘက်ထရီတို့ပြီးပိန်းတို့ကာဘော်ဒီတို့စသဖြင့်အလုံးအကောင်းရမယ်နောက်ရှိရမယ်ပြီးမောင်းလို့ရှိရ အလုံးပြည့်စုံတဲ့ပြည့်အဲ့ဒါရှေ့မှာအဲ့ဒီကျမကာဟာသူကြီးစွာအလုံးလုံးပြီးတော့သွားတာဒါပေမဲ့အလုံးဟာပူပေါင်းလုံးတယ်လို့ဆိုပေမဲ့လို့ဘာအတွက်ပူပေါင်းလုံးတာတော့ဆိုရင်ရွေးရှာဖို့အတွက်ပူပေါင်းလုံးတာကာဆိုတာဒီတနေ့အားနဲ့နောက်တဲ့နေ့အားကိုပို့ပေးတာလေနော်နေ့အားရွှေ့တာနေ့အားရွေးစေတာခီးသွားတာဒီကနေ့ပြီးတော့တခြားနေ့အားကိုရောက်သွားတာအဲရောက်သွားတာသူ့ရဲ့ recipe ပဲရောက်သွားခြင်းဆိုတဲ့ဟာကအကျိုးတစ်ခုတည်းပဲဒါပေမဲ့အားလုံးကပူပေါင်းဆောင်ရွက်ရတယ်ရှိရလည်းရောက်သွားဖို့အတွက်ပဲဘိန်းကလည်းရောက်သွားဖို့အတွက်ပဲပေါ်ရီကလည်းရောက်သွားဖို့အတွက်ပဲဘက်ထရီကလည်းရောက်သွားဖို့အတွက်ပဲအားလုံးကကားစိတ်ပိုင်းနေတခုကကိုသွားခြင်းတဲ့နေရာရောက်ဖို့ပဲဒရိုက်ဘာကလည်းကိုသွားခြင်းတဲ့နေရာရောက်ဖို့ပဲတစုံတစ်ခုသောအကျိုးတစ်ခုအတွက်ပူပေါင်းပြီးဆောင်ရွက်ကြတာပူပေါင်းပြီးဆောင်ရွက်တာအဲ့ဒါကိုပြောတာဧကယနာမက္ခလို့ဆိုတာဧကယနာမက္ခဆိုတာတခုတည်းသော destination လမ်းဆုံးပန်းတိုင်းကတခုပဲရှိတယ်ဒီလမ်းကသွားလိုက်လို့ရှိရင်လမ်းဆုံးပန်းတိုင်းတခုပဲရောက်တယ်အဲ့ဒါကိုဧကယနာမက္ခလို့ခေါ်တယ်ကိုသွားတဲ့ဟာ one direction ပေါ့နော်တခုတည်းကိုသွားတာတော့ဒီကာယဉ္ဇဝတ္တနာတတိပ္ပံကသွားသွားဝိရဏဉ္ဇဝတ္တနာကသွားသွားစိတ်ဓာဉ္ဇဝတ္တနာကသွားသွားဓမ္မဉ္ဇဝတ္တနာကိုရှုပြီးတော့သွားသွားရောက်တာကနိဗ္ဗာန်နော်နိဗ္ဗာန်ကိုရောက်ပါလေကြီးပဲအကုန်လုံးရှိရချက်ကတခုတည်းပဲအဲ့တော့ကာရသီမှာဆိုရင်ဓာတ်ရှိကလည်းရောက်တဲ့ခီးပို့ဖို့ပဲဘက်ထရီကလည်းသွားလို့ကျတဲ့ခီးရောက်ဖို့ပဲဘင်းကလည်းပဲပါဘူးပဲလမ်းမှာပိန်ပေါက်နေမရောက်ဘူးလေနော်ဆက်ပြက်နေလည်းမရောက်ဘူးလေစီကုတ်သွားရင်လည်းမရောက်ဘူးလေအလုံးဟာကိုရောက်ချင်တဲ့နေရာရောက်ဖို့ထောက်ကူပြုတာလေးကြီးပဲကောင်းလို့အဲ့ဒါတို့ပဲကမ္မထာမှလည်းပဲအလုံးကထောက်ကူပြုတယ်ပါတယ်ကကမ္မထာနဲ့ပတ်သက်ပြီးတော့အလုံးလုံးတဲ့အခါမှာပြောမယ်ဆိုလို့ရှိရင်မက်ကင်ရှစ်ပါလို့အလုံးလုံးကြတယ်အဓိကကတော့အမဝါစာတမကဗန္ဓတမအာဇီဝဆိုတဲ့အခြေခံတရားသုံးခုကလွဲကျန်တဲ့၅ခုရှိတယ်။တမဒိဋ္ဌိရဲ့တမသင်္ကပ္ပရဲ့တမဝါယမရဲ့တမတတိရဲ့တမသမာဓိရဲ့အဲ့ဒါကိုကာရပကကာရကမခင်လို့ခေါ်တယ်။ကမ္မထံအထုပ်ပြီဆိုရင်အဲ့ဒီ၅ခုနဲ့တရားထုတ်တာ။ကာယ ानु ပတနာကာယကိုရှုတာခုပညာလို့ပြောတာဟာအဓိကတစ်ချက်တည်းကိုပြောတာတတိလို့ပြောတာလည်းပဲအဓိကအကြောင်းတစ်ခုကိုပြောတာအမှန်အဲ့ဒီပဲပါရိပါရုံဆိုရင်ကျိုးစာအထုတ်မှုသမဝေယမအာယုံကိုယူဆောင်ပေးတဲ့သမတတိအဲ့ဒီအာယုံပေါ်မှာစုဆိုင်နေမှုတခြားအာယုံမဲ့ကိုစိတ်မရောက်ဘဲနဲ့တည်ငြိမ်သွားမှုသမသမတိအာယုံရဲ့တဘာဝကိုတွေ့တော့ဆင်ញင်နိုင်မှုသမတင်ကပ္ပအမှန်သိမှုသမတေထိအဲ့ဒီငါးခုပေါင်းစပ်ပြီးတော့လောက်တာအဲ့တော့ပေါင်းစပ်ပြီးတော့လောက်တာအဓိကဘာလို့ဆိုရင်အမှန်သိသွားပြီးတော့ယတကပ္ပလို့ဆိုရင်ခုနပြောတဲ့လွယ်မစွာသိနေတဲ့ဒိဋ္ဌိလွယ်မစွာသိပြီးတော့တွေ့တာနေတဲ့တဏ္ဏတဏ္ဏနဲ့ဒိဋ္ဌိဒီနှခုရှင်းပြတာပါတိဝိဒနာတော့ရပြောမယ်ဆိုလို့ရှိရင်ကာယအပေါင်းတွေကကာယအာယုတခုကိုရှုနေပြီထွက်လေဝင်လေပဲဖြစ်စေသွားရလာရပဲဖြစ်စေတခုကိုရှုနေပြီရှုနေလို့ရှိရင်ပါရိနဲ့အဘေတရားရဲ့စွမ်းအားနဲ့ရှုတာတော့လို့ဆိုရင်အတ္တပိသမ္ပဇာတော်တတိမာဝိရိယအတပိဆိုတာဝိရိယရှိတဲ့ဝိရိယကိုပြောတယ်။သမ္ပဇာတာဆိုတာပညာတတိမာဆိုတာတတိအဲ့ဒါကကြည့်လိုက်ပဲဆိုရင်တော့တရားသုံးခုပဲ။အဲ့တော့ကမ္မထာအထုတ်တယ်လို့ဆိုတာအရေးကြီးတာပါတော့နံပါတ်1ကြိုးစားဖို့တခုနော်ကိုလုံးတဲ့အာယုံနဲ့စိတ်နဲ့ပွတ်တိုက်ဖို့ကြိုးစားရမယ်။န အမတ်တိစူးစားတာကရိုးရိုးစူးစားတာမဟုတ်ဘူးအပုတပြင်းစူးစားတာဖိနှိပ်ပြီးတော့စူးစားတာမရရအောင်စူးစားတာချောရိုင်တက်တဲ့လုံလဝိရိယမျိုးလို့ပေါ့ချောရိုင်တက်တဲ့လူတယောက်ဟာကုတ်ကပ်ပြီးတော့မရရအောင်တဲရလွယ်လွယ်နဲ့တဲရတာမဟုတ်ဘူးတောင်းတက်တဲ့ပုဂ္ဂိုလ်တွေလူခက်ရခက်စစ်လှုပ်ပြီးတော့လှုပ်တာကမ္မထာလည်းပဲထို့တူပဲအလွယ်တကူနဲ့ကမ္မထာအာယုံကကုစီရောက်လာပါမဟုတ်ဘူးအဲ့ဒီကမ္မထာအာယုံပေါ်မှာအမှန်သိဖို့ရအတွက်ချက်ကုန်ချက်ခဲစူးစမ်းမယ်အဲ့ဒါကိုအာတာပါလို့ခေါ်တယ်ကိတ္တာတွေကိုပူပန်စေတတ်တဲ့ဝီရိယဆိုတာပြင်းထန်တဲ့ဝီရိယကျိုးပါအထုံမှုနောက်ဆုတ်တဲ့လုံလဝီရိယလို့ပြောတယ်အဲ့ဒါရှိရမယ်သမ္ပဇာနာဆိုရင်ဘယ်လိုရှိရမယ်ဘယ်လိုလုံးရမယ်ဆိုတဲ့အသိဉာဏ်ပါရမယ်တတိပါရမယ်အဲ့ဒီမှာတမာတိကိုဘာလို့ထည့်မပြောတာတော့တတိပါရင်တမာတိရတယ်ပါပါပြီဒါကြောင့်မို့တတိကယူပေးတဲ့အာယုန်တစ်ခုကိုတမာတိကြတော့အဲ့ဒီအာယုန်တစ်ခုတည်းကိုစိတ်ငြိမ်အောင်လုပ်တာငြိမ်နေအောင်လုပ်တာအဲ့တော့သူအလုံးနဲ့သူလုပ်တာဝိရိယကတွန့်အပ်ပေးတယ်အာယုန်နဲ့စိတ်တွေ့ဖို့တွေ့အောင်လုပ်ပေးဖို့တောင်းအားပေးတယ်တတိကအာယုံကိုစိတ်နဲ့တွေ့ပေးတယ်တမာတိကအဲ့ဒီအာယုံလေးပေါ်မှာစိတ်ကိုညှိအောင်လုပ်ပေးတယ်သင်္ကပ္ပကအဲ့ဒီပေါ်မှာစူးစမ်းနေပညာကသိတယ်ဆိုအလုံးပေါင်းပြီးတော့လှုပ်လှုပ်လိုက်တာပဲအလုံးပူပေါင်းပြီးတော့ဆောင်ရွက်နေတာပူပေါင်းပြီးဆောင်ရွက်တဲ့အခါမှာတချို့ကိစ္စကတတိကအာကောင်သွားတယ်တတိအာကောင်းရင်ကြံတဲ့ဟာတွေကသူ့ရဲ့နောက်ကနေလိုက်သွားကြတယ်တတိအာကောင်းတဲ့အခါတတိနောက်ကြံတဲ့တရားတွေကလိုက်တယ်ဝိရိယအာကောင်းတဲ့အခါဝိရိယနောက်လိုက်ရသမာဓိအာကောင်းတဲ့အခါသမာဓိနောက်လိုက်တယ်သင်္ကပ္ပဆိုတဲ့အတွေးကြံနေအာကောင်းတဲ့အခါမှာသင်္ကပ္ပနောက်လိုက်သွားပညာအာကောင်းတဲ့အခါပညာအဆုံးဖြတ်အလုံးကပညာအတွက်လှုပ်လို့ကြတာနော်အမှန်သိဘူးဆိုတဲ့ပညာအတွက်အလုံးကလှုပ်လို့တာဖြစ်တယ်အဲ့ဒါဆိုလို့ရပါတော့အဲ့တော့ကာယ ानु ဝတ္တနာကမ္မထာလို့ဆိုတဲ့နေရာမှာကိုယ်စိတ်ထဲမှာကာယဆိုတဲ့အာယုံပေါ်မှာဝိရိယကတွန်းအားပေးတယ်လှုပ်ရှားအောင်တွန်းအားပေးတယ်ကြိုးစားတယ်မရမနေမှတ်တယ်တတိယကအဲ့ဒီကာယဆိုတဲ့အာယုံကိုယူပေးတယ်ဒါကြောင့်မလို့စားပေးတယ်မှာကာယပရိကဟိကတတိလို့ပြောတာကာယအာယုံကိုတတိယယူပေးတယ်ရှုပေးတဲ့အာယုံပေါ်မှာတည်ငြိမ်သောသမာဓိကနေပြီးတော့တည်အောင်ယက်တည်သောလှုပ်ပေးတယ်သင်္ကပ္ပကအဲ့ဒီအာယုံရဲ့သဘာဝကိုဆင်ញင်ပေးတယ်သင်္ကပ္ပကဆင်ញင်ပေးမှပညာကဆုံးဖြတ်နိုင်တာဖြစ်တယ်နော်တော့သူကနေပြီးတော့စဉ်းစားပေးမှပညာသိတာကောင်းမကောင်းဆိုတာပညာလောက်တာမဟုတ်သေးဘူးပညာကဆုံးဖြတ်တယ်ဟာဥမာမဲ့စိတ်တလုံးကိုဝယ်တော့မယ်ဆိုတဲ့အခါမှာနော်စိတ်ကိုလက်ကယူယူပြီးတော့မျက်စိကကြည့်ဟိုကလက်လိုက်ဒီဘက်လက်လိုက်ကြည့်စရာကိရိယာနဲ့ကြည့်အဲ့တော့မျက်စိတစ်ခုတည်းကလုံးလို့မရဘူးလက်ကလည်းပဲယူပေးပြီးတော့ဟိုလိုလုပ်ဒီလိုလုပ်အဲ့ဒါလို့ပဲအသိပညာဖြစ်ဖို့ရအတွက်စိတ်ကူးမှုကအရေးကြီးတယ်ပေါ့စိတ်ကူးတာကလက်နဲ့ယူပြီးတော့ဟွဲလှန်နေပဲလှန်လှုပ်တဲ့ပုံစံပဲကိုယ့်ကိုစိတ်ကူးတဲ့အခါကြည့်ကြည့်ပေါ့အလုပ်တစ်ခုလုပ်တော့မယ်ဆိုရင်ဘယ်လိုစိတ်ကူးလဲဘယ်လိုလုပ်ရင်ကောင်းမလဲအဲ့ဒီဘယ်လိုလုပ်ရင်ကောင်းမလဲဆိုပြီးတော့အဖြေထုတ်တာဆုံးဖြတ်ချက်ကြပြီဆိုမှပညာနော်ဘယ်လိုလုပ်ရင်ကောင်းမလဲအကောင်းဆုံးနည်းလမ်းကိုရှာဖွေနေတာသမသင်္ကပ္ပပဲအဲ့ဒါဆိုလို့အလုံးအပေါင်းလို့တာကမ္မထလုပ်တယ်ပေါင်းလို့တာပဲအလုံးအပေါင်းနေတာအဲ့ဒီလိုတွေးခိုင်းတာဘယ်သူကတွေးခိုင်းတော့ဝိရိယပဲတွေးအောင်အာယုံကိုယူပေးအောင်ဝိရိယကအလုံးကိုတွန်းပေးတယ်သူကဒါကြောင့်ဝိရိယဟာသူ့နဲ့အတူဖြစ်တဲ့ဟာတွေကိုထောက်ကူပြုတယ်လို့ပြောတာဥပထပကဆပ်ပုတ်တယ်အလုံးကသူကနောက်မဆုံးနဲ့နောက်မဆုံးနဲ့ဆိုကြာကပေးတဲ့သဘောပဲတတိကိုလည်းသူကနောက်မဆုံးနဲ့လို့ပြောတယ်ဝိရိယကို ဝိရိယကတတိကိုလည်းပဲထောက်ကိုပြုပေးတယ်။သမာဓိကိုလည်းထောက်ကိုပြုတယ်။သင်္ကပ္ပကိုလည်းထောက်ကိုပြုတယ်။ပညာကိုလည်းထောက်ကိုပြုတယ်။အလုံးကိုသူကထောက်ကိုပြုပေးထားတာ။ကိုယ်လို့ကိုမလုပ်ဖဲနေလို့မရအောင်ဝိရိယကထောက်ပံ့ထားတယ်။အဲ့လိုဆိုလို့အဲ့တော့ကာယ ानु ပတနာဆိုတဲ့ထဲမှာပါရိပါရုံပေါင်းလိုက်မယ်ဆိုရင်သမဝယမသမတတိသမတပါတိသမတေကပသမတေတိဒါတွေကပေါင်းဆက်ပြီးတော့ပါဝင်နေတယ်လက်တွေ့အလုံးလုံးနေတာသူတို့ပဲဒါဖြင့်ဉာဏ်နဲ့မဲ့ခင်သုံးပါသမဝါစာသမကဝဒသမအာဇီဝဆိုတာတွေကရောပါလို့တယ်သူတို့ကကြွတင်ပြီးတော့တန်ရှင်းလုပ်ပေးထားတာစိတ်နဲ့ပတ်သက်လာတယ်လို့ရှိရင်ကိုယ်ကျင့်တရားကိုကျွတ်တယ်ပြီးလှုပ်ထားသည့်အတွက်ကြောင့်စိတ်ထဲမှာလာပြီးတော့နှောင့်ယှက်မဖြစ်တော့အာယုန်တစ်ခုပေါ်မှာစိတ်ကိုညင်အောင်လှုပ်တဲ့အခါမှာလူဟာကိုယ့်အဖြစ်ကိုကိုယ်ပြန်တွေးနေတတ်တယ်။အဲ့ဒီပြန်တွေးမှုဖြစ်လာလို့ရှိရင်ဝိရိယအတွက်လည်းနှောင့်ယှက်ဖြစ်မယ်၊တတိအတွက်လည်းနှောင့်ယှက်ဖြစ်မယ်၊ပညာဝါသမာဓိအတွက်လည်းစိတ်နှောင့်ယှက်တည်းဖြစ်လာမယ်။သမာဓိစိတ်ညင်မှုအတွက်နှောင့်ယှက်တည်းဖြစ်လာတယ်အဲ့ဒါကြောင့်မလို့ကျွတ်တင်ပြီးတော့သီလသမဝါစာသမဂမဏသမအာဇီဝဆိုတဲ့ဒီသီလသည်ကိုယ်မှာအပြစ်ကင်းနေဆိုတဲ့အခြေအနေတစ်ခုဖဏိပေးတာအဲ့ဒီအခြေအနေပေါ်မှာယက်တိပြီးတော့ခုနကသမာဓိတ္တိသမသင်္ကပ္ပသမဝါယမသမတ္တိသမသမာဓိဆိုတဲ့မကေ၅ပါးနဲ့ကမ္မထံရှုမှတ်ပွားများတာဟာကပ္ပထာလို့အထောက်တယ်လို့ခေါ်တာပဲ။နော်။အဲ့တော့မာတတိပ္ပဏတုတ်ပါအာတာပိသမ္ပဇာတော်တတိပါ။အကုန်လုံးမပြောဘူး။အရေးကြီးတဲ့ငါ၃ရပ်ကိုပြောတယ်။လုံလာရဲ့ပညာရဲ့တတိရဲ့အဲ့ဒီ၃ခုအဓိကထားပြော။သမာဓိမပါဘူးလားဆိုရင်တတိပါရဲ့သမာဓိလည်းပါတာပဲပေါ့။ပညာပါသည့်အတွက်ကြောင့်သဘာဝတက်ကလည်းပါတယ်။အဲ့ဒီ၃ခုကဘယ်သူကိုကိုးစားပြုလို့ဆိုရင်ခုန၅ခုကိုကိုးစားပြုထားတာ။တော့ဉာဏ်နဲ့တစ်ခုပါပါဝင်သွားတယ်။ဒါတွေကမကင်းရမကင်းကြောင်းပဲ။တော့ရေးအေးလေးပြီးပါဆိုလို့ရေးကြည့်ယူလို့ရတာပါမဟုတ်တာ။ခွက်နဲ့ထည့်ပေးရမှာလေ။ငါခွက်တောင်းတာမဟုတ်ဘူးရေးပဲတောင်းတာရေးပဲယူရဲဆိုလို့ရမလား။မရဘူး။နော်။အဲ့တော့ပါလာပါပဲသူက။အဲ့လိုပါလာအဲ့တော့သမဝဆသမကမဏသမအာဇီဝဆိုတာခုချင်းသီလစင်ကြယ်နေသည့်အတွက်ကြောင့်သီလဝိတ္တိပေါ်မှာစိတ်အားပြည့်ကင်းတဲ့အနာဝိဇ္ဇဒုက္ခကိုခံစားရတယ်။ happiness or innocence အနာဝိဇ္ဇဒုက္ခအဲ့ဒီဒုက္ခကိုအခြေခံလိုက်တဲ့အခါမှာစိတ်ကငြိမ့်သွား။ဘုရားလောက်တဲ့ဒါတဲ့သူတယောက်ကတရားထိုင်လို့ရှိရင်အရှူရှူအဲ့ဒီသူ့ရဲ့ပုံရိပ်တွေပေါ်လာပေါ်လာလို့ရှင်သူတရားထုတ်လို့မရဘူးအဲဒုက္ခရောက်တတ်တယ်အဲကြောင့်မလို့ပုံရိပ်တွေကင်းစရာအောင်လို့ကောင်းတဲ့ပုံရိပ်တွေအနှောင့်ယှက်မပေးဘူးမကောင်းတဲ့ပုံရိပ်တွေအနှောင့်ယှက်ပေးတယ်အဲတော့ကာယ ानु ပတနာဆိုတာဝါဝေးပဲဘယ်အတွက်ဝါဝေးလဲဆိုနိဗ္ဗာန်ရောက်ဖို့အတွက်ဝါဝေးပဲဒီလမ်းကြောင်းကပဲသွားလို့ပြောတာဒါတတိပဋ္ဌာန်လို့လည်းခေါ်တယ်သို့မဟုတ်ဧကယနာမက်ကလို့လည်းခေါ်တယ်ကာယနဲ့ဆက်ဆက်ပြီးတော့ကပ္ပထာတရားအထုတ်တဲ့နိလန်ကိုမြတ်စွာဘုရားဟောတာဖြစ်တယ်။ပထမတော့ကာယကိုကာယအနေနဲ့သိတယ်။ကာယအနေနဲ့သိပြီးတော့ကာယအနေနဲ့သိတယ်ဆိုတာဟာတတော်မဟုတ်ဘူး။ငါလည်းမဟုတ်ဘူး၊သူလည်းမဟုတ်ဘူး၊ဘယ်သူမှလည်းမဟုတ်ဘူး။တဘာဝတရားတသက်မြတာဖြစ်တယ်။ဒီလိုသိရမယ်နံပါတ်၁ကနော်။အဲ့ဒါမှထိထိဝိသုဒ္ဓိဖြစ်တယ်။နောက်ဒီကာယဟာသူ့အတူဖြစ်တာမဟုတ်ဘူးဆရာဆရာအကြောင်းတွေကြောင့်ဖြစ်လာတယ်အကြောင်းကိုလည်းသိတယ်ဖြစ်ကြောင်းတရားကိုလည်းသိတယ်ဘာကြောင့်မဖြစ်တာဆိုတာကိုလည်းသိတယ်ပြတ်သွားတာကိုလည်းသိတယ်ဖြစ်ကြောင်းတရားကိုလည်းသိတယ်ချုပ်ကြောင်းတရားကိုလည်းသိတယ်အဲ့ဒါဒီမှာတူချက်သိလာပြီနောက်ဆုံးမှာဒီကာယပေါ်မှာသူကတဏှာအမြင်နဲ့လည်းမတွေ့တော့ဘူးဒိဋ္ဌိအမြင်နဲ့လည်းမတွေ့တော့ဘူးကာယဟာသူ့အတူသောဘာတစ်ခုသာလည်းဖြစ်တယ်ငါလည်းပုတ်ဘူးငါလည်းပုတ်ဘူးလို့ဒီလိုမြင်လာပြီဆိုလို့ရှိရင်သူ့အမှန်မြင်တဲ့အရှင်ရောက်သွားပြီ အဲ့ဒီအမှန်မြင့်တဲ့ပုံမှာအခြေခံပြီးတော့ကြိုးစားလိုက်လို့ရှိရင်တတိလေးလည်းတူတက်လာပဲအသိဉာဏ်တွေကလည်းတူတက်လာတယ်တူတက်လာတဲ့အခါသူ့ရဲ့စိတ်မှာငါဆိုတဲ့အတွေ့လည်းမရှိတော့ဘူးငါဆိုတဲ့အတွေ့တော့မရှိတော့ဘူးတဏှာနဲ့ဒိဋ္ဌိကင်းသွားပြီကင်းသွားလို့ရှိရင်လောကမှာဘယ်အရာကိုမှဆွဲလန်းမှုမရှိတော့ဘူးဆွဲလန်းမှုတွေအလုံးဆလမှုတွေအလုံးကလွတ်သွားတယ်အဲ့ဒါဟာအနုပါဒဝိမုခပဲဖြစ်တယ်ဘောနော်အဲ့ဒီတခုတည်းသောလမ်းကြောင်းအတွက်ဒီကနေ့ရှောင်းလို့ရတယ်ဒါကကာယနုပတနာကမ္မထံအလုံးအာထုပ်ပုံကိုအချင်းချင်းပြောပြတာဖြစ်တယ်ဒါကြောင့်တရားချစ်ခင်သူတော်စေပရိသတ်ပေါင်းတို့မဟာသတိပဋ္ဌာန်တော့မှာကာယနုပတနာဆိုတာကာယနဲ့ပတ်သက်ပြီးတော့ရှုမြင်တဲ့ဉာဏ်ကိုပြောတာအဲ့ဒီရှုမြင်တဲ့ဉာဏ်သည်ဉာဏ်ဖြစ်ပေါ်ရာအတွက်တတိကအရေးပါတယ်တတိအရေးပါတယ်လို့ဝိရိယလည်းအရေးပါတယ်သမာဓိလည်းအရေးပါတယ်သင်္ကပ္ပလည်းအရေးပါတယ်အရေးပါတာတွေအလုံးဟာစုပေါင်းပြီးလှုပ်ဆောင်သည့်အတွက်ကြောင့်နောက်ဆုံးယတ္တကဘာလို့ဆိုရင်လောကမှာဘယ်ရာကိုမှတွေ့တာဘူးမရှိတာယတ္တတစ်ခုပဲတွေ့တာမှုတွေလောကကြောဖြတ်သွားနိုင်တယ်လို့မှတ်သားပြီးတော့ပြီးပြီးတော့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကာယနုပတနာတရားပွားများအထုပ်ဖို့ကြိုးစားအထုပ်နိုင်ကြပါစေကုန်တည်းရှင်တချာရောရှင်ဖေယားဖေယားတို့ဤတော်တို့သည်ဓမ္မအတိညာဓမ္မအတိညာရရှိပါတာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုယမောပြုနိုင်ပါတော့ကြောင့်ဓမ္မအတိညာဓမ္မအတိညာရရှိစေယံရရှိစေယံရှိတတ်ကြလျေဓမ္မတပင်ဓမ္မတပင်ရှင်းကြပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားလူကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရွသေလေးမြတ်စွာမမတာတာအာယုန်ထားလျေနာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဗဝုထုအစုစုတို့ဖြင့်ဥသောကြပါကုန်၏နေယခုအထုပ်ပြုလို့ကြာရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့ဖွာရှေမျိုးညာတိတို့အားကုသိုလ်အမြတ်ဝေင္ဃပါကုန်၏သာသနာတော်ဆောင်နှင့်လောကဆောင်နှင့်တို့အားကုသိုလ်အမြတ်ဝေင္ဃပါကုန်၏31ဘုံကျင့်နေကုန်သောလုံးစုံများစွာအတ္တဝါတို့သည်ကုသိုလ်အမြတ်ကိုသိရကြကုန်သည့်ဖြစ်၏ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်တည်း